ရွှေဝါရောင်လှုပ်ရှားမှုတို့ပြည်တွင်းပြည်ပမှာထင်ရှားခဲ့တဲ့2009ခုနှစ်ကငြိမ်းချမ်းတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့တန်ခါတော်တွေရန်ကုန်မြို့ကစံသားပြပွဲတွေမှာပူးပေါင်းပါဝင်လာကြတာပါ။ဝန်ထမ်းတွေ၊လုပ်သမားတွေပါဝင်နိုင်ငံအဝန်းကလူရန်စားပေါင်းစုံပါဝင်လာတဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာရည်ရွယ်ချက်တွေမျက်ခြေမပြတ်ဖို့လဲရွှေဝါရောင်လှုပ်ရှားမှုဦးဆောင်တန်ခါတစ်ပါးဖြစ်တဲ့ဆရာတော်ဦးစန္ဒာတီဝီကမိန့်ပါတယ်။
နိုင်ငံရေးတိုက်ပွဲတစ်ခုမှာနိုင်ငံရေးတောင်းဆိုချက်တွေနိုင်ငံရေးကြွေးကြော်ဆန်တွေပဲဖြစ်တဲ့လို့ဦးဇင်းအောင်ယူဆတယ်။အဲ့နိုင်ငံရေးတောင်းဆိုချက်နိုင်ငံရေးကြွေးကြော်ဆန်တွေဘာဖြစ်နိုင်မလဲဆိုရင်ဦးဇင်းတို့တိုင်းပြည်မှာလက်ရှိဟိုကဆရာနာရှင်စနစ်ဖိနှိပ်ထားတဲ့ဆရာနာရှင်စနစ်လုံးဝကျဆင်းရေးနောက်ပြီးတော့မှဒီ2000ဖွဲ့စည်းပုံအခြေခံဥပဒေလုံးဝဖျက်သိမ်းရေးနောက်ပြီးတော့မှဒီမိုကရေစီစနစ်ရဒီမိုကရေစီရရှိရေးပြည်ထောင်စုဖယ်ရဒီမိုကရေစီပေါ်ဆောင်ရေးနောက်တစ်ခုကတော့ဒီဒေါ်သန်းစုကြည်နဲ့သမလိုက်ဦးမြင့်အပါဝင်ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးအမြန်ဆုံးလွှတ်ပေးဆိုတဲ့ဒီလိုမျိုးတောင်းဆိုချက်တွေကိုကြစ်ကြစ်လေးလေးနဲ့တနင်္ဂနွေကဒီလိုမျိုးတောင်းဆိုလို့ရှိရင်တော့အောင်ဝဲဟာဒီကြာခင်ရမယ်လို့ဦးမြင့်အဲ့လိုမျိုးပြောလင်းပါတယ်
အာဏာပိုင်တွေအနေနဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းတာပြစ်ခတ်တာမလုပ်ဖို့လဲတိုက်တွန်းခဲ့ကြပါတယ်။တန်ခါတော်တွေဟာရန်ကုန်မြို့ကဆန္ဒပြသူတွေစုဝေးရာကုလသမဂ္ဂယုံကိုလည်းခြိတက်ဆန္ဒပြခဲ့ပါတယ်။ကုလသမဂ္ဂယုံရှိကိုရောက်နေတဲ့ရန်ကုန်တိုင်းလွှတ်တော်ဒလမဲဆန္ဒနဲ့ကိုယ်စားလှယ်ဖြစ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကုစားပြုကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဥပူပူဦးကတော့ငြိမ်းချမ်းတဲ့နေနဲ့ဆက်လက်ကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်။
ငြိမ်းချမ်းတဲ့ဓမ္မတရားသားလေးကျွန်တော်တို့အောင်နိုင်ခြင်းမြင်ပါလိမ့်မယ်နော်ဒါကြောင့်ကျွန်တော်တကယ်ထေရဝါဒဗုဒ္ဓဘာသာဝင်စစ်ကြီးဗုဒ္ဓဘာသာဝင်တန်ခါတော်တွေဆိုတာဓမ္မအကြောင်းကိုကျွန်တော်နားလည်ပါတယ်သူတို့ကဓမ္မဆက်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကနေယက်တည်နေတာပါဖြစ်ပါတယ
်ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာအနှံ့မှာလုံခြုံရေးတိုးမြှင့်ထားရကြမှာပဲဆန္ဒပြလှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေရပါဆန္ဒပြသူတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာဖမ်းဆီးတာတွေအင်တာနက်ဆက်သွယ်မှုတွေဖျက်တောက်တာတွေလိုကန့်သတ်ချက်တွေလည်းရှိနေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကသတင်းပြပို့လိုက်တာပါ။